Excellencies,
Myanmar is increasingly at risk of state collapse, with shattered economic, education, health, and social protection systems.
Increasingly at risk of state collapse. ကျူလက်ပစ္စည်းမဲ့အခြေအနေနဲ့တဖြည်းဖြည်းနှိကလာနေပြီလို့ပြောတာဖြစ်ပါတယ်။စီးပွားရေး၊ပညာရေး၊ကျန်းမာရေး၊လူမှုကာကွယ်ရေးစနစ်စတာတွေဟာထွတ်ထွန်ကြသွားပြီဖြစ်တယ်ဆိုတာပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးရထွန်းနဲ့ဆွေးနွေးလို့ပြောဖြစ်ပါတယ်။ဦးရထွန်းကမြန်မာနိုင်ငံထဲမှာနေပြီးတော့သုံးဆနေတဲ့လူဆိုတော့ဒီအခြေအနေဟာဘလောက်မှန်ကန်တယ်လဲဆိုတာကိုစ
55 တန်းလောက်ရှိတဲ့ပြည်သူလူထုရဲ့တဝက်လောက်ကစင်ရဲတွင်ငင်းအောက်ရောက်သွားမယ်စင်ရဲတဲ့လူတွေဖြစ်သွားမယ်ဆိုတဲ့အချက်အဲ့ဒါတရိပ်ထားမိတယ်အဲ့ဒါကတော့နည်းနည်းနီးစပ်တာပေါ့လေတော်တော်များများအခုကတော့အလုပ်တွေအကင်တွေလည်းပျောက်သွားကြတယ်အလုပ်ကင်မရှိဘူးနောက်လူလူကင်တို့လည်းအဆင်မပြေဘူးပေါ့နော်အစိုးရဝန်ထမ်းတွေဆိုလို့ရှိရင်လည်းဒီCDM လောက်ရမှာလား CDM မလုပ်ရမှာလားမလုပ်ဖက်နဲ့နေပြန်တော့လေတခါအသက်အန္တရာယ်ဒီရန်ရှာတာခံရအစရင်ပေါ့မျိုးမျိုးပြောချင်တာကအလုတ်ကင်ကဘယ်အလုတ်ကင်မှအဆင်မပြေကြဘူးပေါ့နော်ဒါကတစ်ချက်နောက်တစ်ခုကနိုင်ငံခြားဒီကုမ္ပဏီတွေလည်းထွက်သွားကြတာတွေရှိတဲ့အခါကျတော့ဟိုမျောလင့်ထားတဲ့တရုတ်ပြည်ကကုမ္ပဏီတွေလည်းဝင်မလာကြဘူးပေါ့နော်အဲ့လိုဆိုတော့ဒီဟာကတော့မှန်တင်းသလောက်မှန်ပါတယ်နောက်ပြိုပြက်သွားနိုင်တယ်ဆိုတဲ့ကိစ္စကတော့အာဏာကိုထိန်းချုပ်ထားတဲ့အဖွဲ့အစည်းပေါ့ဗျာအခုတော့တပ်မတော်ပေါ့နော်တပ်မတော်ကဒီပြိုကွဲသွားမလားဆိုတဲ့အပေါ်မှာအများကြီးကြည်တာပေါ့အဲ့တော့အခုလောလောဆယ်အနေထားကတော့အဲ့လိုတပ်မတော်ပြိုကွဲသွားနိုင်တဲ့အနေထားကတော့မရှိသေးဘူးသူ့ကိုဝိုင်းတိုက်နေတဲ့အဖွဲ့အစည်းတွေကတော့စင်းရရကြည့်လိုက်လို့ရှိရင်တော့အများကြီးပဲပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆိုင်အပေါ်မှာကြည့်ရင်တော့အများကြီးပဲလက်တွေ့မှာကတော့အဲ့ဒီအဖွဲ့တွေအားလုံးကလည်းသူ့စီညီညွတ်နဲ့ဝိုင်းတိုက်နေကြတာမဟုတ်ဘူးတချို့လက်နက်ကိုင်အဖွဲ့ကြီးတွေကတပ်မတော်နဲ့လက်နက်ကိုင်တိုက်ပွဲမဖြစ်တဲ့အဖွဲ့ကြီးတွေရှိတယ်အဓိကအားဖြင့်တော့ UDSA ပေါ့နော်အဲ့လိုအဖွဲ့တွေတော့ AA တို့လိုအဖွဲ့တွေကခုအချိန်မှာဆိုလို့ရှိရင်တပ်မတော်နဲ့လုံးဝတိုက်ပွဲမဖြစ်ဘူးပေါ့နော
်
ဆိုတော့သူ့အသွင်ပိုင်းမှာကလည်းကျွန်တော်တို့ပြွယ်မဲ့အပြင်အားလာခုတစ်ခါတော့မတွေ့ရသေးဘူးပေါ့နော်အကြီးအမားဆုံးအန်တရာတော့အဲ့ဒီတမတော်တွေကပဲလာမှာဖြစ်တာပေါ့
ဒါမဲ့ဒီနေရာမှာတချို့တိုင်းရင်းသားတွေတိုင်းရင်းသားအင်အားစုတွေရပေါ့လေသူတို့တိုင်းရင်းသားတွေအနေနဲ့သူတို့လူကျင်တဲ့စစ်မှန်တဲ့ဖယ်ရပုံစံမျိုးမရဘူးဆိုရင်ဆိုပြီးတော့သူတို့ဒီချက်ပို့ပြီးတော့ချက်တွင်စဉ်းစားလာရတယ်ရှိနေပါတယ်ဆိုတော့ဒီအချိန်ညတော့ပြည်ထောင်စုကိုတစုတစည်းပဲမပြိုမကွဲအောင်ထိန်းသိမ်းထားနိုင်မဲ့အချိန်ရှိရလားအဲ့လေကျွန်တော်ထက်သွင်းစဉ်းစားမျိုးထင်ပါတယ်ညီမ
ဒီရန်နဲ့ပတ်သက်လို့ကတော့အခုတိုင်းသားတွေမျောလင်းစရာက NUG ပေါ့ CRPH ကဥဆောင်ပြီးဖွဲ့ထားတဲ့ NUG ကသူတို့ဖိတ်ခေါ်တယ်သူတို့နဲ့ဒီဟိုဖြစ်ပြီးတော့เนาะအစိုးရလည်းဖွဲ့ထားတယ်အဲ့မှာသူက Federal Democracy ပြိမယ်လို့ပြောတယ်သို့တော်ခုတည်းကနာဂအခြေကဥဒင်းနဲ့ပတ်သက်ပြီးတော့တူညီတဲ့ဆွေးနွေးချက်တွေထွက်လာသေးပြီပေါ့เนาะဘာကြောင့်လဲဆိုတော့ဟိုတခါကျွန်တော်တို့ဆွေးနွေးခဲ့ကြသလိုပဲဒီ Federal စနစ်ကို NLD ကပြိမယ်ဆိုတာကောဒီဘလောက်စိတ်ချရသလဲဘလောက်သူတို့နားလဲသလဲဆိုတဲ့အပေါ်မှာသူတို့လည်းတန်တရာရှိကြလို့ဒီရွေးရခက်နေတဲ့ပုံပေါ်ပါတယ်တတ်မတော်အနေနဲ့ကလည်း Federal စနစ်ကိုအခုကသူတို့ကလက်ခံတယ်Federal Democracy နိုင်ငံသွားမယ်လို့လည်းသူတို့ကပြောထားတယ်ဆိုတဲ့အခါကျတော့ဟိုဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့ကသူတို့ကတော့ဒီဟိုတနေ့ကပြောလိုက်တာ AA ပေါ့နော်ဒီလိုတိုင်းရင်းသားတွေတောင်းဆိုတဲ့ Federal စနစ်ကိုပြည်ပြည်ပြင်ပြင်မရရင်ကျွန်တော်တို့ပတ်တာကျွန်တော်တို့လူလူလတ်လတ်နိုင်ငံခြားအကူအညီနဲ့တွားရလိမ့်မယ်လို့သူပြောလိုက်တာရှိတယ်အဓိကပြောချင်တဲ့သဘောကတော့အဲ Federal စနစ်မရလို့ရှိရင်ခွတ်ထွက်မယ်ပေါ့နော်အဲအဲ့လိုမျိုးသဘောပြောလိုက်တာမျိုးရှိတယ်ဒါကလည်းကျွန်တော်ခံမှန်းကြည့်တော့တကယ်ခွတ်ထွက်ဖို့ရည်ရတာမဟုတ်ဘဲနဲ့ပြားပေးတယ်လို့ပဲယူပါတယ်ချိန်တောက်တာပေါ့နော်ပြားပေးတာပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရေးသမားတွေ NLD အပါဝင်နိုင်ငံရေးသမားတွေကိုကျွန်တော်တက်မလို့ခေါင်းဆောင်တွေရောသူသားကဒီပြားပေးပြီးတော့တတိပေးလိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ကျွန်တော်မြင်နေတာကမီရှယ်ဘက်ရှလေးရဲ့ပြောတဲ့အထက်မှာ မြန်မာနိုင်ငံလုံခြုံရေးနောက်ပြီးတော့စီးပွားရေးတော့ပြောပြီးပြီပေါ့လေလုံခြုံရေးနဲ့ဒါလွတ်လပ်ခွင့်စားရလူခွင့်ရေးရဲ့အခြေအနေပေါ့ဘယ်လောက်ထိစိုးစိုးရွားရွားဖြစ်နေလဲပြန်ပြီးတော့အဖက်ဆက်လာနိုင်တဲ့အခြေအနေရှိပါရဲ့လားအခုလောလောဆယ်မှာ
အခုလောလောဆယ်မှာတော့မရှိနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကတော့ဘယ်ဘက်မှမပါဘူးဒီလက်ရှိနာဇကကိုလည်းပုတ်ခတ်တိုက်ခိုက်တာတော်လန်တာမလုပ်ဘူးဟလာ NUG ကိုလည်းကျွန်တော်တို့ပုတ်ခတ်ဝေဖန်တာမလုပ်ဘူးဆိုလို့ရှိရင်သူတစ်ဖြစ်တော့အဲနိုင်ငံရေးအရဘာမှစိတ်မပြောဘူးဆိုလို့ရှိရင်တော့အဲဒီပြဿနာမရှိဘူးသို့တော့အဲ့ဒါလို့တစ်ဖက်ဖက်ကရပ်ပြီးတော့နေတဲ့လူကဘယ်ဘက်မှာပဲနေနေစိတ်တော့မလုံခြုံဘူးအခုမြို့ပေါ်မှာအခြေအနေကတော့တကယ်လို့နဇကကိုပုတ်ခတ်ဝေဖန်ပြီးတိုက်ခိုက်နေရင်လည်းအချင်းကြီးလာပြီးတော့ဖမ်းသွားခံရနိုင်တာပေါ့နော်အဲ NUG တို့ PDF တို့ပုတ်ခတ်ဝေပန်ပြီးတော့အထူးသဖြင့်တော့ဆိုရှယ်မီဒီယာမှာရေးနေလို့ရှိရင်တော့အဲ့ဒီလူလဲဘယ်နဲ့ချောင်းပြီးအပြစ်ခံရမယ်ဆိုရဲအန္တရာယ်ရှိနေတာပေါ့ဒါကြောင့်ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်လူ့အခွင့်အရေးစိတ်သုံးတာပါပဲလေဆိုတော့အဲ့ဒီအနေထားကတော့တကယ်ဒီရှိနေပါတယ
်ဆိုတော့စီဝိုင်းပြောပြီးပြီလုံညုံရေးလူ့အခွင့်အရေးလွတ်လပ်လပ်ပြောပန်ခွင့်မရှိဘူးအကုန်လုံးကြောက်နေရတယ်ဆိုရဲကစားနောက်တင်တော့တခါဆက်ပြီးတော့မေးလိုက်ခြင်းနေရနည်းနည်းလူမှုရေးပေါ်ကြစီးပွားရေးပြင်လူမှုရေးဆိုတာဒါလူရဲ့ကျန်းမာရေးနောက်ပညာရေးကိစ္စတွေကိုလည်းနည်းပြောပါဦ
းကျန်းမာရေးပညာရေးကိစ္စတွေကလည်းခုနပြောသလိုပေါ့အဲဆိုရကဝန်ထမ်းတွေအပေါ်မှာတောင်းကောင်းမထင်းချုပ်နိုင်သေးတဲ့အခါကျတော့ CDM လုတ်တဲ့ဝန်ထမ်းတွေလည်း CDM လုတ်ကြတယ်ထွက်သွားကြတယ်အဲနောက်တစ်ခါဒီကျွန်တော်တို့ပညာရေးကိစ္စမှာဆိုရင်ဆံမတွေကအစီအစဉ်လုပ်လို့ရှိရင်လည်းသူတို့မှာစာဝတ်နေအခက်အခဲရှိတယ်။တခါမလုပ်ပြန်လို့ရှိရင်လည်းညံရှာခံရတာပေါ့နော်။အဲ့လိုဆိုတော့နှစ်ဖက်စလုံးကိုကြောက်နေရတော့အဲဒီစာတင်ရတာသူတို့တာဝန်ထမ်းဆောင်ရတဲ့အခါမှာဆိုလို့ရှိရင်လည်းအဲဒီတထိတ်ထိတ်တလန့်လန့်နဲ့ပေါ့တိတ်ပြီးတော့ဒီစေရောကိုပါတာဝန်မထမ်းဆောင်နိုင်ဘူးပေါ့။ဒါအပြင်အခုအကြောင်းသားတွေကိုစာပွဲဖြည့်ခွင့်ပေးပြတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအဲဒီအချင်းပွားအရင်းပွားမှုတွေပေါ်နေတယ်။အဲ့လိုဖြစ်တဲ့အခါကျတော့ပြောချင်တာတစ်ခုလုံးဒီကျန်းမာရေးပညာရေးကဏ္ဍတွေမှာထိခိုက်နေတာပေါ့နော်။ကျွန်တော်တို့ဆေးရုံတွေဘာတွေမှာဆိုလို့ရှိရင်လည်းအဲတိတလောက်တော့ပြည်သူဆေးရုံတွေဆိုရဆေးရုံတွေသွားလို့ရှိရင်ပြိတ်ပြီးတော့ဟိုဒီဝန်ဆောင်မှုမရဘူးပေါ့နော်။အဲ့လိုအနေအထားမျိုးတွေရှိတယ်။
ဟုတ်ကဲ
့။ဆိုတော့ခြုံပြောရလို့ရှိရင်တော့အဲ့ဒီဘက်တွေမှာလို့ဆိုရင်လည်းအရင်ကနဲ့ဆိုင်ရင်တော့အများကြီးဆုပ်ယုပ်တယ်လို့ပြောနိုင်ပါတယ်။
ဟုတ်ကဲ့ဆိုတော့တိုင်းပြည်မပြိုပြတ်နိုင်ဘူးလို့သာပြောရတယ်။ကောက်ကလည်းတစ်ခုမှမရှိပါလားဦးရထွန်းရဲ့ရော
။ဟုတ်တယ်အချိန်ကတော့အဲ့လိုဖြစ်တော့မျောလင်းစရာကတော့ဒီဒါမဲ့ဒီရွေးကောက်ပွဲပေါ့နော်သူတို့လုပ်ပြင်မဲ့ဆိုတဲ့ရွေးကောက်ပွဲမှာပါတီကြီးတွေဖြစ်တဲ့ NLD တို့ SNLD တို့ဟလာစသဖြင့်အဲ့ဒီလိုပါတီတွေနိုင်ငံရေးပါတီတွေပါမလားပါလားအောင်သူစည်းရုံးနိုင်မလားဆိုတာအပေါ်မှာလည်းအများကြီးကြည်တာပေါ့။အဲ့ဒီပါတီတွေကတပိတ်မှောက်နေမယ်သူတို့မပါဘူးဆိုလို့ရှိရင်အဲ့ဒီရွက်ကောက်ပွဲကထွက်ပေါ်လာတဲ့အစိုးရကလည်းတိတ်ပြီးတော့ဩဇာရှိမဲ့ပုံမပေါ်ဘူးနိုင်ငံတကာကလည်းဒီလိုပဲဒီဆန့်ကျင်နေပါတယ်ဆက်ရှိနေမှာပေါ့နော်အထူးသဖြင့်တော့အနောက်အုပ်စုကပေါ့အဲပြည်တွင်းမှာတိတ်ပြီးတော့ဒီငင်းငင်းချမ်းချမ်းမရှိဘူးတည်ငြိမ်မှုမရှိလို့ရှိရင်တော့နိုင်ငံတကာယဉ်ကျေးမှုနံမှုတွေအထူးသဖြင့်တော့သူတို့အားကိုးတဲ့တရုတ်ပေါ့နော်တရုတ်ကလည်းလာဖို့ရမရှိအကြောင်းရှိ
ဟုတ်ကဲ့
ဆိုတော့ဖြည်းဖြည်းဖြည်းချင်းမှာသူတို့ဒီလက်နက်ကင်ပရိဘက်ကကိုနိုင်အောင်တိုက်နိုင်ရင်တော့အစိုးရကနိုင်အောင်တိုက်နိုင်လို့ရှင့်ရင်တော့အခြေအနေကတဖြည်းဖြည်းအပြောင်းလဲဖြစ်သွားနိုင်တာပေါ့
ဟုတ်ကဲ့ဆိုတော့အဲတိုက်နိုင်မတိုက်နိုင်ဆိုတာလည်းအဆုံးကြီးရမယ့်အခြေအနေပေါ့လေသာဝရဆိုလောလောဆယ်မှာကအာဆီယံကလည်းပဲအထူးကူဆယ်ရောလာပြီးတော့မြန်မာနိုင်ငံအရေးမှာဂျာဝင်စစ်သက်ပြဖို့သူစ조사နေပါတယ်။နောက်ဂျပန်ကဆာဆာကာဝါကလည်းဒီကိစ္စမှာပူပေါင်းဆောင်ရွက်မယ်ဘာညာပြောနေတယ်။ဆိုတော့သူတို့ရဲ့အထက်ကတော့ဘလော့အရေးကြီးမယ်ဘလော့ထိထိရောက်မှုရှိမယ်လို့ထင်ပါလေ
။အခုလာတဲ့အခါကျတော့သူတို့ဒီဟိုဘုံသဘောတူချက်၅ချက်ပေါ့လေ။အဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်သူတို့ကတော့အဓိကလာပြောတာဖြစ်တယ်။အဲဒီနာဆာကဘက်ကတော့အဲသူတို့ပြောနေကြအတိုင်းပေါ့နော်။ဒါကြောင့်ဒီအာဏာထိန်းရတယ်ဆိုတဲ့အကြောင်းကိုပဲပြန်ရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒီတစ်ခေါက်တော့ထူးထူးခြားခြားပြောတာကဒီပုံသောရံ၅ချက်ကိုသဘောတူတယ်ဆက်လက်အကောင့်တွေပေါ်မယ်ဒါပေမဲ့ဒီမှာအစိုးရကဥဆောင်တဲ့ပေါ်ဆောင်မှုပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တာအရင်ထားမိတယ်အစိုးလိုချင်တာက အဲ့ဒီအားလုံးနဲ့တွေ့ပြီးတော့ဒီဆွေးနွေးရေးကိစ္စတွေဘာတွေကဥပဒေကြောင့်အရာဒီပါဝင်ခွင့်မရှိတဲ့သူတွေကိုပြေးမပါနိုင်ဘူးဆိုတဲ့ဟာကိုသူကထပ်လောင်းပြီးတော့ပြောလိုက်တဲ့သဘောပေါ့နော်ဒါဒီမှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ယူဆချက်ကကွာပါပြီပေါ့အာဆီယံအသင်းဝင်နိုင်ငံတွေကတော့ဒေါက်တာဆုကြည်တို့ဦးဝင်းမင်းတို့အပါအဝင်တွေ့ဆုံဆွေးနွေးညှိနှိုင်းပြီးတော့ငြင်းငြမ်းစွာဖြေရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီဥစ္စာကလည်းကမ္ဘောဒီးယားကဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာကတော့ဒီတိုင်းချက်သွားနိုင်ပြီနဲ့ကမ္ဘောဒီးယားဥက္ကဋ္ဌမဟုတ်တော့တဲ့အင်ဒိုနီးရှားအလက်ရောက်သွားလို့ရှင်တခါပြန်ပြီးတော့ရပ်သွားပြီးတော့ငโกမူလအတိုင်းပြန်ပြီးတော့ဟိုဒီအခြေအနေပြန်ဆိုးသွားနိုင်သေးတာပေါ့